This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံထုတ်ဌာနရေဒီယိုအန်ယူဂျီကိုမနက်ပိုင်း၈နာရီခွဲမှလိုင်းတူ16မီတာ 19.89 MHz ညပိုင်း၈နာရီခွဲမှလိုင်းတူ25မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယိုအန်ယူဂျီအစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့တောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘီတို့ကနေကြေဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီမှဥစွာပထမနှုတ်ခွန်းဆက်သားအပ်ပါတယ်။ဒီကနေ့2025ခုနှစ်ဩဂုတ်လ29ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညစဉ်ထုတ်လွှင့်နေကြအစီအစဉ်တွေကိုစတင်တင်ဆက်ပေးပါတော့မယ်ရှင်။ခုပထမအဆုံးဗီဒီယိုအန်ယူဂျီစီးရီးသတင်းကောက်နှုတ်ချက်ကိုဝေဦးနိုင်ကဖတ်ကြားတင်ပြပေးပါမယ်ရှင်။
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဩဂုတ်လ29ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG ရဲ့စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့အယက်သားပြည်သူတွေကိုတက်ဖြတ်နေတဲ့စေအုပ်စုကအကြမ်းဖက်အဖွဲ့အစည်းလို့ကြေညာတာဟာတခိုးကလူပြန်ဟစ်တာဖြစ်တဲ့အတွက်ကြောင့်ဂယူးဆိုင်နေစရာမလိုဘူးလို့ KNU တုံ့ပြန်တဲ့သတင်းကိုတင်ပြပေးပါမယ်အရသာပြည်သူတွေကိုတက်ဖြတ်နေတဲ့စစ်ကောင်းဆောင်မင်းအောင်လှိုင်ဦးဆောင်တဲ့စစ်အုပ်စုကကရင်အမျိုးသားအစည်းအရုံး KNU ကိုအကြမ်းဖက်အဖွဲ့အဖြစ်ကြီးညာတာဟာတခိုးကလူပြန်ဟစ်တဲ့လုပ်ရက်တာဖြစ်တဲ့အတွက်ကြောင့်ဂယူးဆိုင်နေစရာအကြောင်းမရှိဘူးလို့ KNU ပြောရေးဆိုခွင့်ရှိသူဖထိုစောတော်နီကတုံ့ပြန်ပြောဆိုလိုက်ပါရီမနေ့ကဩဂုတ်လ28ရက်နေ့ညပိုင်းမှာအကြမ်းဖက်စစ်ကောင်းဆောင်မင်းအောင်လှိုင်ဦးဆောင်တဲ့အကြမ်းဖက်စစ်တပ်ကကရင်အမျိုးသားအစည်းအရုံး KNU ကိုမတရားအသိင်အကြမ်းဖက်အဖွဲ့အဖြစ်ကြီးညာလာတာနဲ့ပတ်သက်လို့ KNU ဘဟုအလုံးမှုဆောင်လည်းဖြစ်သူဖထိုစောတော်နီကအခုလိုတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါရီအကြမ်းဖက်စစ်တပ်ကကရင်အမျိုးသားအစည်းအရုံး KNU ကိုအကြမ်းဖက်အဖွဲ့အဖြစ်ကြီးညာခဲ့ပေမယ့်ဒီဩဂုတ်လထဲမှာပဲအကြမ်းဖက်စစ်တပ်ဟာ KNU အုပ်ချုပ်တဲ့နေမြေတွေကအရက်သားပြည်သူတွေကိုပစ်မှတ်ထားတဲ့တိုက်ခိုက်မှုတွေကျူးလွန်ခဲ့တာကြောင့်ရဟန်းတန်ကားတွေအပါအဝင်အရက်သားပြည်သူတွေထိခိုက်သေးဆုံးမှုတွေရှိခဲ့တယ်လို့စစ်ရေးသတင်းမှတ်တမ်းတွေအရာသိရပါတယ်။လက်ရှိအချိန်မှာစစ်ကောင်းဆောင်မင်းအောင်လှိုင်ကောင်းဆောင်နဲ့စစ်တပ်ကသာအကြမ်းဖက်အုပ်စုဖြစ်တယ်ဆိုတာနိုင်ငံတကာတရားရုံးတွေဖြစ်တဲ့ ICJ, ICC နဲ့အာဂျင်တီးနားတရားရုံးတို့မှဆေးရဆုံးမှုတွေနဲ့စွဲချက်တင်ထားတာကသက်သေပြနေတယ်လို့ KNU ဘက်ကပြောပါတယ်။အကြမ်းဖက်စစ်တပ်ကလုံးမဲ့ရွေးကောက်ပွဲဟာတရားဝင်မှုမရှိတဲ့အတွက်ကြောင့်လုံးဝလက်မခံနိုင်ဘူးလို့လည်း KNU ကပြီးခဲ့တဲ့ရက်ပိုင်းကပဲထုတ်ပြန်ကြေညာထားပါရယ်ခင်ဗျာ။ဆက်လက်ပြီးတော့ကံဘလူနယ်ကြည်ချင်းရွာကို၄ရက်ဆက်တိုက်မိရှုဖျက်ဆီးခဲ့တဲ့စစ်တပ်ကအရဲသားပြည်သူ၄၀ကျော်ဖမ်းထားပြီးတော့၈ဦးထက်မနည်းတပ်ဖြတ်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းကံဘလူမြို့နယ်ကြည်ချင်းရွာကိုစစ်ကြောင်းထိုးဝင်ရောက်လာတဲ့စစ်တပ်နဲ့ပြူစောထီးတွေပါတဲ့အင်အား၂၀၀ခန့်ဟာကြည်ချင်းရွာကို၄ရက်ဆက်တိုက်မိရှုဖျက်ဆီးခဲ့ပြီးတော့ရွာထဲမှာပိတ်မိနေတဲ့ဒေသနေပြည်သူ၄၀ကျော်ကိုဖမ်းဆီးထားပြီးအမျိုးသား၈ဦးထက်မနည်းတပ်ဖြတ်ထားတယ်လို့ကျုံးလှကံဘလူတက်ကြွလှုပ်ရှားသူများအဖွဲ့ကံဘလူခရိုင်ကထုတ်ပြန်ထားပါရီအကြမ်းဖက်စစ်အုပ်စုကဩဂုတ်လ23ရက်နေ့ကနေ26ရက်နေ့အထိစစ်ကြောင်းထိုးခဲ့တာနဲ့ပတ်သက်လို့အခုလိုထုတ်ပြန်လာတာဖြစ်ပါရီဒီစစ်ကြောင်းဟာဩဂုတ်လ23ရက်နေ့မှာဘူးကုန်းရွာကတဆင့်ကြည်ချင်းရွာဘက်စစ်ကြောင်းထိုးဝင်ရောက်လာခဲ့ပြီးတော့ကျေးရွာအတွင်းမှာရှိတဲ့ပြည်သူပိုင်အိမ်တွေကိုမီးရှို့ဖျက်ဆီးခဲ့ကြတဲ့အပြင်မတိန်ရှောင်ဘဲရွာထဲမှာနေကြတဲ့အပြစ်မဲ့ပြည်သူ40ကျော်ကိုဖမ်းဆီးပြီးတော့၈ရောက်ထက်မနည်းတပ်ဖြတ်ခဲ့တာလို့ဆိုပါရီစစ်တပ်နဲ့ပြူစောထီးတွေပါတဲ့အဲ့ဒီအကြမ်းဖက်စစ်ကြောင်းဟာဩဂုတ်လ26ရက်နေ့မှာလေကြည်ချင်းရွာကိုမီးထက်ရှို့ခဲ့တဲ့အပြင်ကြည်ချင်းရွာကကြောင်းတိုင်းဆရာတော်ဦးကောဝိဒစီကနေကြက်သိန်း80ကိုလူယူပြီးတော့ဆရာတော်ကိုရွာပြင်နှင်ထုတ်လိုက်တယ်လို့လည်းအသိပေးထားပါရီအင်အား200ခန့်ပါတဲ့အဲ့ဒီစစ်ကြောင်းဟာဩဂုတ်လ16ရက်နေ့ကနေ28ရက်နေ့အထိကံဘလူမြို့နယ်တောင်ချမ်းမှာရှိတဲ့ဘူဟာလန်အနောက်ဘက်နဲ့အရှိဘက်ချမ်းကိုစစ်ကြောင်းထိုးဝင်ရောက်ခဲ့ရမှာ73ရက်အတွင်းအပြစ်မဲ့ပြည်သူပိုင်အိမ်900ကျော်ခန့်ပျက်စီးဆုံးရှုံးခဲ့ရပြီးတော့အရက်သားပြည်သူ20ခန့်တပ်ဖြတ်ခံထားရပြီလို့သိရပါရီစစ်အုပ်စုဟာဩဂုတ်လ29ရက်နေ့မှာ ဒဇင်နဲ့အရှိမြောက်ကျောကပြူစောထီးတွေနဲ့ကမ်ဘလူးနယ်ဘက်ကပြူစောထီးတွေအင်အားထက်စုထားပြီးတော့အင်အား400လောက်နဲ့ကမ်ဘလူးခင်ဦးအဆက်မှာစီးလှုပ်ရှားနေတာကြောင့်ခရီးသွားပြည်သူတွေတိုက်ပွဲကြားမညက်စေရသတိပြုသွားလာကြဖို့ဒေသတွင်းတော်လှန်ရေးအင်အားစုတွေကတိုက်တွန်းနှိုးဆော်ထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့တရချောင်းမှာအကြမ်းဖက်စစ်တပ်ကနေအိမ်80နီးပါးမီးရှို့ခဲ့ပြီးတော့ရွာသားနှစ်ဦးကိုရက်စက်စွာတပ်ဖြတ်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။တနင်္သာရီတိုင်းတရချောင်းမြို့နယ်မှာစစ်ကြောင်းထိုးနေတဲ့အကြမ်းဖက်စစ်တပ်စစ်ကြောင်းကစော်ပြားကျေးရွာနဲ့မိုးရွှေကုန်းရွာပြည်သူပိုင်နေအိမ်80နီးပါးကိုမီးရှို့ခဲ့တဲ့အပြင်ရွာသားနှစ်ဦးကိုလည်းရရဆက်ဆက်တပ်ဖြတ်ခဲ့တယ်လို့ကရင်အမျိုးသားအစည်းအရုံး KNU ဗဟိုကမနေ့ကဩဂုတ်လ28ရက်ညပိုင်းမှာထုတ်ပြန်ထားပါတယ်။တရချောင်းမြို့ကနေစစ်ကြောင်းထိုးလာတဲ့စစ်တပ်စစ်ကြောင်းကစော်ပြားကျေးရွာနဲ့မိုးရွှေကုန်းကျေးရွာကိုရောက်ရှိလာချိန်မှာစော်ပြားရွာကပြည်သူပိုင်အိမ်အလုံး60နဲ့မိုးရွှေကုန်းရွာကအိမ်15လုံးကိုမီးရှို့ဖျက်ဆီးခဲ့တဲ့အပြင်မိုးရွှေကုန်းရွာသားနှစ်ဦးကိုလည်းရက်ဆက်စွာတပ်ဖြတ်ခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။စော်ပြားကျေးရွာနဲ့မိုးရှူကုန်းကျေးရွာတွေကိုစစ်ကြောင်းထိုးပြီးဝင်လာတဲ့စစ်တပ်စစ်ကြောင်းကပြည်သူပိုင်အိမ်တွေကိုမီးရှို့ဖျက်ဆီးခဲ့တဲ့အပြင်စစ်ရှောင်နေကြတဲ့အိမ်တွေဖောက်ထွင်းပြီးတော့အဖိုးတန်ပစ္စည်းတွေခိုးယူခဲ့ကြတယ်လို့ဒဝဲခရိုင်တပ်ရင်းနှစ်ထံအလင်းဝင်လာတဲ့အသက်16နှစ်အရွယ်စစ်မှုထမ်းတပ်သားဇင်ဂူဂူကထုတ်ဖော်ပြောဆိုထားပါရယ်ခင်ဗျာဆက်လက်ပြီးတော့ရေပြူမျိုးနဲ့ကော့လှန်ရွာအနီးကိုစစ်တပ်ကတပ်ရင်း9ရင်းနဲ့စစ်ကြောင်းထိုးနေတာလို့ရေးပျောက်ကြားတက်ပြောတဲ့တဲ့ရင်ကိုတင်ပြပေးပါမယ်တနင်္သာရီတိုင်းရေပြူမြို့နယ်ကော့လှန်ကျေးရွာအနီးကိုစစ်တပ်ကတပ်ရင်း9ရင်းနဲ့စစ်ကြောင်းထိုးနေတာလို့ရေးပျောက်ကြားတပ်ဖွဲ့ကပြောပါရီအဲ့ဒီစစ်တပ်စစ်ကြောင်းဟာခမရ439ခမရ438ခမရ439ခလာရ282ခလာရ293စတဲ့တပ်ရင်း9ရင်းပေါင်းပြီးတော့စစ်ကြောင်းထိုးနေတာကြောင့်တော်လင်ပူပေါင်းတပ်တွေနဲ့တိုက်ပွဲတွေအကြိမ်ကြိမ်ဖြစ်ခဲ့တယ်လို့ဆိုပါရီအဲ့ဒီစစ်ကြောင်းမှာပါတဲ့စစ်တပ်တွေနဲ့တော်လည်ပူပေါင်းတက်တွေဩဂုတ်လ19ရက်နေ့ကနေ25ရက်နေ့အတွင်းထိတွေ့တိုက်ပွဲတွေအကြိမ်ကြိမ်ဖြစ်ခဲ့တာရှိပြီးတော့စစ်တပ်ဘက်က36ဦးထပ်မံနဲ့တီးဆုံးကခမရ439ကဘူမှုတအူအပါဝင်ထိခိုက်ဒဏ်ရာရတဲ့စစ်သားတွေလည်းများတယ်လို့ဆိုပါတယ်ဒီစစ်တပ်စစ်ကြောင်းဟာစစ်ကြောင်းထိုးဝင်ရောက်ခဲ့တဲ့ရွာတွေကပြည်သူပိုင်ပစ္စည်းတွေကိုဖောက်ထွင်းခိုးယူပြီးတော့စစ်နဘင်းကား2စီးနဲ့တေဆောင်သွားတယ်လို့မိုင်60ကျေးရွာကအသက်80ခန်းအရွယ်အဖိုးအဖွားနှစ်ဦးကိုတနက်နဲ့3ချက်ပြစ်ခတ်တပ်ဖြတ်ခဲ့တယ်လို့အသိပေးထားပါတယ်။တီးဆုံသွားတဲ့ရုပ်အလောင်းတွေကိုတွားယူတဲ့ရွာသား10ဦးခန့်ကိုလည်းစစ်တပ်ကဖမ်းဆီးထားတယ်လို့သိရပါတယ်။ဒီကျူးလွန်မှုတွေကိုခမရ439တပ်ကဘူမှုစိုးမှုကျော်ဒုတိယတပ်ရင်းမှုဘူကြီးဝင်းမင်းစုဘူကြီးအန်ပုံးကျော်နဲ့ခလာရ282ကဘူကျော်မိုးခိုင်တို့လှုပ်ဆောင်ခဲ့တာလို့လည်းရေးပြောက်ကြားတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။လက်ရှိမှာတပ်ရင်း9ရင်းပါတဲ့စစ်တပ်စစ်ကြောင်းကိုဒေါ်လိုင်းမဟာမိတ်ပူပေါင်းတပ်တွေဖြစ်တဲ့ဒေါနာစစ်ကြောင်းနဲ့ YGF ဒေါနာစစ်ကြောင်း3 KBDF မုံပြီဒေါ်လိုင်းရေးတပ် MSRF ကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA တပ်မဟာ6တပ်ရင်း29ရေးသိမ်းငှက်တပ်ဖွဲ့ ABSDF တပ်ရင်း1ရာမညမွန်တပ်တော် RMA ရေးဘလူတက်ရင်နီးပြူဟာ33အထူးစစ်စင်ရေးအဖွဲ့နဲ့ကျဲလင်းရောင်စာကဘောတက်ရင် KTLA တို့ပူးပေါင်းပြီးတော့ခုခံတိုက်ခိုက်နေတယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးတော့မင်းတပ်မျိုးကစစ်တပ်ကဖွဲ့ထားခဲ့တဲ့လက်နက်တွေကိုတာဝန်သိပြည်သူတွေထပ်ပြီးတော့လာအပ်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်မင်းတပ်မျိုးသိန်းတိုက်ပွဲတုန်းကကစင်ကလျားနဲ့စုတ်ခွာထွက်ပြေးသွားတဲ့အကြမ်းဖက်စစ်သားတွေမြေဖို့ပြီးဖွက်ထားခဲ့တဲ့တနက်တွေနဲ့ခဲယမ်းတွေကိုတာဝန်သိပြည်သူတွေတတိယအကြိမ်မြောက်လာအပ်ခဲ့တယ်လို့ CDF မင်းတပ်ကဒီကနေ့ဩဂုတ်လ29ရက်နေ့မှာထုတ်ပြန်လာပါတယ်။အကြမ်းဖက်စစ်သားတွေမြေဖို့ပြီးတော့ဖွက်ထားခဲ့တဲ့ MA1 3လက်40မမဘုံသီး6လုံးနဲ့လက်နက်နဲ့ဆိုင်တဲ့ဆက်ဆက်ပစ္စည်းတွေကိုတာဝန်သိပြည်သူတွေကစစ်ဦးစီးချုပ်ရုံးကိုလာရောက်အနှံနေအတွက်ကြောင့်စုချင်းငွေတွေချင်းမြင့်ခဲ့တယ်လို့ဆိုပါရီမင်းတပ်မျိုးသိန်းတိုက်ပွဲတုန်းကကစင်ကလျားနဲ့စုတ်ခွာထွက်ပြေးသွားတဲ့အကြမ်းဖက်စစ်သားတွေမြေဖို့ပြီးတော့ဖွက်ထားခဲ့တဲ့တနက်တွေနဲ့ခဲယမ်းတွေကိုတာဝန်သိပြည်သူတွေကအခုဩဂုတ်လစတုဒ္ဒဘက်ကစပြီးတော့လာအပ်ခဲ့တယ်လို့စစ်ဦးစီးချုပ်ရုံးကိုလာရောက်အနှံခဲ့တာတတိယအကြိမ်ရှိပြီလို့ CDF မင်းတပ်မှတ်တမ်းတွေအရာသိရပါတယ်ဩဂုတ်လ22ရက်နေ့မှာဆိုရင် MA15 ဆက်လက်တလက် RPG7 တလက် MA4 တလက် MA3 တလက်နဲ့ဆက်ဆက်ပစ္စည်းတွေကိုတာဝန်သိပြည်သူတွေလာရောက်အနှံခဲ့တယ်လို့ဩဂုတ်လ24ရက်နေ့မှာလည်းတာဝန်သိပြည်သူတွေက MA4 တလက် MA3 တလက် MA1 တလက် 40 မမဘုံသီး9လုံးနဲ့အခြားလက်နက်နဲ့ဆိုင်တဲ့ဆက်ဆက်ပစ္စည်းတွေလာရောက်အနှံခဲ့တဲ့အတွက်ကြောင့် CDF မင်းတပ်ကဂုံပြူစုငွေတွေချင်းမြင့်ပေးအပ်ခဲ့ပါတယ် မင်းတပ်မျိုးကိုချင်းညီနောင်တဲ့မဟာမိတ်ပူးပေါင်းတပ်တွေက2024ခုနှစ်ဒီဇင်ဘာလ22ရက်နေ့မှာအပြီးသက်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့မြင်းကြံနေမှာရှိတဲ့စစ်တပ်ရေးကြောင်းစစ်ဆေးရေးဂိတ်ကိုဒရုန်းနဲ့ဗုံးကျဲတိုက်ခိုက်မှုတွေမှာစစ်တပ်ဘက်ကထိခိုက်သေးဆုံးမှုရှိနိုင်တယ်လို့ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။မန္တလေးတိုင်းမြင်းကြံမြို့နယ်တွေကအကြမ်းဖက်စစ်တပ်ရဲ့ရေကြောင်းစစ်ဆေးရေးဂိတ်ကိုဒရုန်းနဲ့ဗုံးကျဲတိုက်ခိုက်မှုတွေမှာစစ်တပ်ဘက်မှထိခိုက်သေးဆုံးမှုရှိနိုင်တယ်လို့ရေစကြိုတပ်ပေါင်းစုအဖွဲ့ကပြောပါရယ်။ဩဂုတ်လ23 29နဲ့28ရက်နေ့တို့မှာမြင်းကြံမြို့နယ်စိတ်ညံရေတင်ယုံမှာရှိတဲ့အကြမ်းဖက်စစ်တပ်ရဲ့ရေကြောင်းစစ်ဆေးရေးဂိတ်ကိုဒေါ်လန်ဤတပ်ဖွဲ့တွေကဒရုန်းနဲ့ဘုံးသီးအလုံး20ကျေးချတိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့အခုလိုပြောလိုက်တာဖြစ်ပါတယ်။ဒီတိုက်ခိုက်မှုတွေမှာအကြမ်းဖက်စစ်တပ်ဘက်ကထိခိုက်သေးဆုံးမှုတွေရှိနိုင်ပြီးတော့သေဆုံးတဲ့ဒဏ်ရာရသူအရေအတွက်ကိုအတည်ပြုနိုင်ဖို့ဆက်လက်စုံစမ်းနေတယ်လို့အသိပေးထားပါတယ်။ AR မြင့်အတိုင်းအစုံအစံသွာလာနေတဲ့စစ်သည်မောတွေဟာစိတ်ညံရည်တင်ယုံမှာဝင်နာလေးရှိပြီးတော့ယုံမှရှိတဲ့စစ်သားတွေကဒီမော်ရီစစ်ဆေးကြတာတွေရှိကြတယ်လို့သိရပါတယ်။အကြမ်းဖက်စစ်တပ်ကမြင်းကြံမြို့နယ်အတွင်းစစ်ကြောင်းထိုးနေတာကြောင့်စစ်တပ်နဲ့တော်လန်ရေးတပ်တွေကြားစစ်ရေးတင်းမာနေတဲ့အနေအထားလို့လည်းသိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းလေးကိုတော့ Radio NUG သတင်းတောက်ကိုခန်းကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
စီးရဲတဲ့နေကိုနားဆင်ပြီးမှတော့ကုဆက်လက်ပြီးပြည်ရင်းသတင်းများကိုကျွန်မຫນွေဦးမွန်ကတင်ပြပေးသွားပါမယ်ရှင်။မင်္ဂလာညချမ်းပါရှင်။2025ခုနှစ်ဩဂုတ်လ29ရက်နေ့ Radio Energy ရဲ့ညပိုင်းပြည်ရင်းသတင်းတွေကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်မအဆုံးတင်ပြမယ့်သတင်းကတော့ထိုင်းဗျင်မင်းမြတ်နဲ့ထိုင်းနိုင်ငံအစိုးရထံသို့မြူသားညီညွတ်ရဲ့အစိုးရနိုင်ငံကြိုင်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါ်စမအောင်ကကျေးဇူးတင်လွှင့်ပေးပို့ခဲ့တဲ့သတင်းဖြစ်ပါတယ်။ထိုင်းပြည်မင်းမြတ်နဲ့ထိုင်းနိုင်ငံအစိုးရထံသို့မြူသားညီညွတ်ရဲ့အစိုးရနိုင်ငံကြိုင်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါ်စမအောင်ကကျေးဇူးတင်လွှင့်ပေးပို့ခဲ့ကြောင်းဩဂုတ်လ29ရက်မှာမြူသားညီညွတ်ရဲ့အစိုးရနိုင်ငံကြိုင်ဝန်ကြီးဌာနကထုတ်ပြန်လာပါတယ်။ထိုင်းနိုင်ငံအစိုးရ၏ထိုင်းမြန်မာနယ်စပ်ရှိယာယီခေလုံရေးစခန်းများတွင်နေထိုင်သောမြန်မာစစ်ပေးရှောင်ပြည်သူများကိုတရားဝင်အလုံးလုံးကန်ကွက်ပေးရန်ခွင့်ပြုခဲ့သည့်ကိစ္စနှင့်ပတ်သက်ပြီးမြို့သားညီညွတ်ရေးအစိုးရနိုင်ငံခြားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါ်စမအောင်ကမြို့သားညီညွတ်ရေးအစိုးရနှင့်မြန်မာပြည်သူများကိုစားထိုင်းပြည်မင်းမြတ်နှင့်ထိုင်းနိုင်ငံအစိုးရထံသို့ဩဂုတ်လ29ရက်နေ့မှကျေးဇူးတင်ကြောင်းသဝင်လွှာပေးပို့ခဲ့တယ်လို့ပါရှိပါရယ်။ဆိုပါသဝင်လွှာမှာမြို့သားညီညွတ်ရေးအစိုးရအနေဖြင့်လည်းမြန်မာစစ်ပေးရှောင်ပြည်သူများရွှေပြောင်းလူသမားများနှင့်ပတ်သက်ပြီးလိုအပ်သည့်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီများအားထိုင်းနိုင်ငံအစိုးရနှင့်အတူလက်တွဲဆောင်ရွက်ရန်အသင့်ရှိနေကြောင်းထည့်သွင်းဖော်ပြထားပါတယ်ရှင်။တိုက်ပွဲမရှိဘဲနမောက်ကိုဂျက်မတ်စိုးစုမှလေးချောင်းတိုက်ခိုက်ခဲ့လို့ရဲသား9ဦးသေဆုံးခဲ့တဲ့ဖြစ်စဉ် NUG လူခွင့်ဝန်ကြီးဌာနအသေးစိတ်ထုတ်ပြန်တဲ့သတင်းဖြစ်ပါတယ်။မကွေးတိုင်းနမောက်မြို့နယ်လေးဘူးရွာကိုဩဂုတ်လ24ရက်နေ့ညပိုင်းကတိုက်ပွဲဖြစ်ပွားခြင်းမရှိဘဲဂျက်မတ်စိုးစုကလေးချောင်းကနေတိုက်ခိုက်ခဲ့တာကြောင့်ကလေးငယ်2ဦးအမျိုးသမီး2ဦးနဲ့တက်ကြီးရွယ်ဦး2ဦးစုစုပေါင်းရဲသားပြည်သူ9ဦးသေဆုံးခဲ့ကြောင်းဖော်ပြပါဗျ။ဒါအပြင်ရဲသား9ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးနေအိမ်9လုံးလည်းပျက်စီးခဲ့ကဂျမစျုစုခြေဆိုင်ရနေပြည်တော်ဘက်ကနေပြန်တန်းလာတဲ့ဂျက်ဖိုက်တာတစီကပေါင်900ပုံ2လုံးနဲ့လဲဘူးရွာရဲ့အနောက်ဘက်ခြမ်းကိုအကြောင်းမဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့ဖော်ပြပါဗျ။ဂျမစျုစုဟာစီးရဲပြစ်မှတ်မဟုတ်တဲ့ရဲသားပြည်သူတွေနေထိုင်ရနေရာတွေကိုရွေချက်ရှိရှိပြစ်မှတ်ထားတိုက်ခိုက်မှုတွေစတိုက်လုံးနေတာဟာဂျမတ်စယုတ်စုကျူးလွန်နေတဲ့ဆိုးရွားတဲ့စစ်ရာစုမှုတွေကိုမရက်တက်ဘူးဆိုတဲ့သက်တည်မှတ်တမ်းတွေဖြစ်တယ်လို့လူခွင့်ရေးဝန်ကြီးဌာနကဖော်ပြပါတယ်ရှင်။နောက်ထပ်တင်ပြမယ့်သတင်းကတော့လုံးဝပြက်ကွက်မှုရှိတပ်သားများအတွက်ဂုံပြုလက်ဆောင်မှာယူနိုင်သည့်တီးတန့်အထူးစီစဉ်43လတာဝန်ထမ်းဆောင်ထားသောလုံးဝပြက်ကွက်မှုရှိတပ်သားများသာအကျုံးဝင်မယ်ဆိုတဲ့သတင်းဖြစ်ပါတယ်။လုံးဝပြက်ကွက်မှုရှိတပ်သားများအတွက်ဂုံပြူလက်ဆောင်မှာယူနိုင်သည့်တီးတပ်အထူးစီစဉ်43လတာဝန်ထမ်းဆောင်ထားသောလုံးဝပြက်ကွက်မှုရှိတပ်သားများသာအကျုံးဝင်မည်ဖြစ်ကြောင်း PIF ထောက်ပို့မိသားစုကသိပေးကြေညာပါသည်။ပြည်သူဒေါ်လာထောက်ပို့တပ် PIF မှ2025ခုနှစ်ဇွန်လ21ရက်နေ့မှဇူလိုင်လ30ရက်နေ့ထိပြုလုပ်ခဲ့တဲ့ပြက်ကွက်မှုရှိစီစဉ်လေးဟာပြီးဆုံးသွားခဲ့ပြီဖြစ်ပါတယ်။တာဝန်ခြေပုံခဲ့တဲ့အတွက်ရဲဘော်အားလုံးကိုဥစွာလေးစားဂုဏ်ပြုအပ်ပါတယ်။ဒီစီစဉ်မှာပြက်ကွက်မှုရှိထားဖို့တတာတူးချင်းစီတိုင်းထံသို့အိမ်ရောက်ဂုံပြူလက်ဆောင်များပို့ဆောင်ပေးရမှာအခက်အခဲအကန့်အသတ်ရှိတာကြောင့်မဲနိုင်ရွေးချယ်ပြီးကန်တူးရှင်များကိုသာပို့ဆောင်ပေးဖို့စီစဉ်ခဲ့ပါတယ်။ယ ခုခါထောက်ပို့တပ်သားများမှကွန်ပျူတာလက်ဆောင်များကိုလက်ဝယ်ပိုင်ဆိုင်လိုကြကြောင်းသိရတဲ့အတွက်ကွန်ပျူတာလက်ဆောင်များအားလုံးဝပြက်ကွက်မှုမရှိထောက်ပို့တပ်သားများကိုကုန်ကျစရိတ်ဖြင့်ပေးပို့မိဒီသက်အထူးစီစဉ်ကိုစီစဉ်ပေးထားပါတယ်လို့ဖော်ပြပါတယ်။ဒီဒီသက်အစီအစဉ်တွင်2021ဒီဇင်ဘာလမှ2025ဇွန်လအထိ43လတာဝန်ထမ်းဆောင်ထားသောလုံးဝပြက်ကွက်မှုမရှိတပ်သားများသာအကျုံးဝင်မှဖြစ်ပြီးတော့ကုန်ကျစရိတ်ကြေးသင့်ငွေကိုထောက်ပို့တပ်သားဘက်မှကြားခံရမည်ဖြစ်ပြီးရဲဘော်နေဖြင့်မိမိနေထိုင်ရာနိုင်ငံအလိုက်ကြားသင့်မဲ့ကုန်ကျစရိတ်များနဲ့ပို့ဆောင်ပေးမဲ့ကွန်ပျူတာလက်ဆောင်များအသေးစိတ်ကိုသက်ဆိုင်ရာ FR ထံမေးမြန်းပြီးစာရင်းပေးသွင်းနိုင်ကြောင်းသိရပါတယ်။ကိုယ်ပိုင်မှတ်များဖြင့်ဒီတဲ့ customer ပြုလို့ရမယ့်လက်ဆောင်များဖြစ်တာကြောင့်စက်တင်ဘာလ9ရက်နေ့ထိသာစာရင်းပေးသွင်းနိုင်မှာဖြစ်ပြီးအောက်တိုဘာလနဲ့နိုဝင်ဘာလအတွင်းပစ္စည်းများကိုပို့ဆောင်ပေးသွားမှာဖြစ်ပါတယ်ရှင်။အောက်ဂုလတတိယဘက်အတွင်းလင်းဝင်ပူပေါင်းနဲ့လက်နက်ချစစ်တုံးမှန်စစ်ကောင်းစီအဖွဲ့ဝင်စစ်သားရဲနဲ့ပြည်သူစစ်စုစုပေါင်း182ဦးရှိခဲ့တဲ့တဲ့ရင်ကိုဆက်လက်တင်ပြပေးပါအောင်မယ်။အောက်ဂုလတတိယဘက်အတွင်းလင်းဝင်ပူပေါင်းနဲ့လက်နက်ချစစ်တုံးမှစစ်ကောင်စီအဖွဲ့ဝင်စစ်သားရဲနဲ့ပြည်သူစစ်စုစုပေါင်း182ဦးရှိခဲ့တယ်လို့သိရပါဗျ။ပြည်သူပန်းနိုင်ငံကောက်ယူထားတဲ့အမှတ်တမ်းတွေအရ2025ခုနှစ်ဩဂုတ်လတတိယပတ်အတွင်းအလင်းဝင်ပူပေါင်းနဲ့လက်နက်ချစစ်တုံးမှစစ်ကောင်စီအဖွဲ့ဝင်စစ်သားရဲနဲ့ပြည်သူစစ်စုစုပေါင်း182ဦးရှိခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်။အလင်းဝင်ပူပေါင်းလာသူများစုစုပေါင်း101ဦးရှိခဲ့ပြီးစစ်သား101ဦးမှမကွေးတိုင်းမှဖြစ်ကမေလ29ရက်နေ့နောက်ပိုင်းမြိုင်နဲ့ပေါင်းမြို့နယ်မှာအလင်းဝင်ရောက်လာတဲ့စစ်ကောင်စီတပ်သားတွေကိုလည်းထည့်သွင်းဖော်ပြထားပါတယ်။စစ်တုံးမှန်ဖမ်းဆီးခံရသူ82ဦးတွင်စစ်သား32ဦးဖြစ်ပြီးစကိုင်းတိုင်းမှ23ဦး၊ပဲခူးတိုင်းမှ3ဦး၊ကချင်ပြည်နယ်မှ2ဦး၊တနင်္သာရီတိုင်းမှ3ဦးတို့ဖြစ်ကပြည်သူစစ်50ဦးတွင်စကိုင်းတိုင်းမှဖြစ်ကြပါတယ်။ပြည်သူပန်နိုင်ငံကောက်ယူထားတဲ့အမှတ်တမ်းတွေအရ2025ခုနှစ်ဇန်နဝါရီလမှဩဂုတ်လဒုတိယပတ်အထိအလင်းဝင်ပူပေါင်းတဲ့လက်နက်ချစစ်တုံးမှန်စုစုပေါင်း1982ဦးအထိရှိခဲ့ပါတယ်ရှင်။နောက်ထပ်တင်ပြပေးဦးမယ့်သတင်းကတော့ရွှေဘုံခရိုင်တရင်လေးအောက်မှာတာဝန်ထမ်းဆောင်နေတဲ့မဟုရရွှေဘုံသားအဖွဲ့မှ Project RPG 7 Campaign ကိုစတင်တဲ့သတင်းဖြစ်ပါတယ်။ရွှေဘုံခရိုင်တရင်လေးအောက်မှာတာဝန်ထမ်းဆောင်နေတဲ့မဟုရရွှေဘုံသားအဖွဲ့မှProject RPG 7 campaign ကိုစတင်နေပြီဖြစ်ပါတယ်။ကျွန်တော်တို့ရွှေဘုံကိုမင်္ဂလာအောင်မြေလို့သတ်မှတ်ပြီးယတနာသိန်းကားလို့လည်းခေါ်ဆိုပါတယ်။အောင်မြေလို့သတ်မှတ်ထားတဲ့ကျွန်တော်တို့ရွှေဘုံကိုပြန်လည်ရယူမဲ့မြို့သိန်းတိုက်ပွဲတွေ၊စကန်သိန်းတိုက်ပွဲတွေမှာခြားတဲ့အဖွဲ့များနဲ့အတူပါဝင်ပြီးပွဲချင်းနိုင်မှုလက်နက်အင်အားလိုအပ်ပါတယ်။ကျွန်တော်တို့ကရွှေဘုံခရိုင်တရင်လေးအောက်မှာတာဝန်ထမ်းဆောင်နေတဲ့မဟုရရွှေဘုံသားအဖွဲ့မှရဲဘော်များဖြစ်ကြပါတယ်။ရွှေဘုံသားခေါ်ညာသားတွေစမ်းနိုင်သလောက်စမ်းပြပါတယ်။ဒါပေမဲ့လက်နက်အင်အားမလုံလောက်သေးတာကြောင့်ကြမ်းကျင်သလောက်မကြမ်းနိုင်သေးပါ။အဲ့ဒီအတွက်ကြောင့်ကျွန်တော်တို့အစွမ်းကုန်ကြမ်းပြနိုင်မှု Project RPG 7 campaign ကိုစတင်ပြီးပါပြီလို့အသိပေးဆိုထားပါဗျ။ Target Goal ကတော့ကျပ်သိန်း500ဖြစ်ပြီးတော်လန်ပြည်သူများရွှေဘုံရဲ့ဂုဏ်ကိုပြန်ယူဖို့ရဲဘော်တွေကိုလက်နက်နဲ့အားပေးဖို့ Project RPG 7 campaign ထဲမှာအတူတူပါဝင်အားဖြည့်ပေးကြဖို့တိုက်တွန်းထားပါတယ်ရှင်။အထူးဒေသဖွံ့ဖြိုးတိုးတက်ရေးနဲ့ရင်ဆိုင်ရတဲ့စိန်ခေါ်မှုတွေကိုတတိရှိရှိရင်ဆိုင်ပြီးဝန်ဆောင်မှုပေးနိုင်စွမ်းကိုမြင့်တင်ဖို့ကိုကန့်ခန့်အုပ်ချုပ်ရေးကော်မတီတိုက်တွန်းတဲ့တဲ့ရင်ကိုဆက်လက်တင်ပြပေးပါမယ်။ရှမ်းမြောက်ဒေသမှာရှိတဲ့အထူးဒေသဖွံ့ဖြိုးတိုးတက်ရေးနဲ့ရင်ဆိုင်ရတဲ့စိန်ခေါ်မှုတွေကိုတတိရှိရှိရင်ဆိုင်ပြီးဝန်ဆောင်မှုပေးနိုင်စွမ်းကိုမြင့်တင်ကြဖို့ကိုကန့်ခန့်အုပ်ချုပ်ရေးကော်မတီကတိုက်တွန်းလိုက်ပါတယ်။ဩဂုတ်လ26ရက်ကကျင်းပတဲ့အထူးဒေသ1ကိုကန့်ခန့်စီးပွားရေးနဲ့ခွန်ကောက်ခံမှုဆိုင်ရာလုပ်ငန်းသင်တန်းစင်ပွဲမှာကိုကန့်ခန့်အုပ်ချုပ်ရေးကော်မတီတာဝန်ရှိသူတွေကခုလိုပြောကြားလိုက်တာဖြစ်ပါတယ်။ဒုဒေသ1ကိုကန့်ခန့်ကကျင်းပတဲ့စီးပွားရေးနဲ့အခွန်ကောက်ခံမှုဆိုင်ရာလုပ်ငန်းသင်တန်းဟာ14ရက်တာကြာခဲ့ပြီးခရိုင်တွင်းမှာရှိတဲ့မြို့နယ်သီးသီးကသင်တန်းသား39ဦးတက်ရောက်ခဲ့ကြတယ်လို့သိရပါတယ်။ဒုဒေသမှာကုန်သွယ်ရေးလုပ်ငန်းတွေဖွံ့ဖြိုးတိုးတက်ဖို့ဗဏ္ဍာရေးခြေကန်ခိုင်မာစေဖို့ရည်ရွယ်တင်ကြားပေးတာဖြစ်တဲ့အတွက်သင်တန်းသားတွေအနေနဲ့မိမိတို့လုပ်ငန်းနေရာတွေကိုပြန်ရောက်တဲ့အခါဒုဒေသဖွံ့ဖြိုးတိုးတက်ရေးနဲ့ရင်ဆိုင်ရတဲ့စိန်ခေါ်မှုအသစ်တွေတာဝန်အသစ်တွေကိုတတိရှိရှိရင်ဆိုင်ပြီးပြည်သူလူထုကိုဝန်ဆောင်မှုပေးနိုင်စွမ်းကိုအဆက်မပြတ်မြင့်တင်ကြဖို့ကိုကန့်ခိုင်ဒုတိယခရိုင်မှုကတိုက်တွန်းပြောကြားခဲ့ပါတယ်။ကိုကန့်ခိုင်အတွင်းရေးမှုကလည်းဒေသအတွင်းစီးပွားရေးလုပ်ငန်းတွေစနစ်တကျဖွံ့ဖြိုးတိုးတက်လာစေဖို့အရေးကြီးတာသင်တန်းသားတွေအနေနဲ့လက်တွေ့လုပ်ငန်းခွင်မှာတာဝန်ယူမှုတာဝန်ခံမှုအပြည့်အဝနဲ့ကောင်းဆုံးဖြစ်အောင်လှုံ့ဆော်ကြဖို့သင်တန်းသားတွေကိုညွှန်ကြားခဲ့ပါတယ်။သင်တန်းသားတွေအနေနဲ့သင်ယူထားတဲ့အသိပညာတွေကိုလက်တွေ့လုပ်ငန်းခွင်မှာနားလည်အောင်ကြိုးစားပြီးမိမိတို့ရဲ့လုပ်ငန်းကျွမ်းကျင်မှုကိုအဆက်မပြတ်မြင့်တင်ဖို့ပြည်သူလူထုတောင်းဆိုချက်တွေကိုနားထောင်ပြီးသက်ဆိုင်ရာစီမင်းစည်းကမ်းလှုပ်ထုံးလုပ်နည်းတွေနဲ့အညီသက်ဆိုင်ရာလုပ်ငန်းလိုင်စင်တွေထုတ်ပေးဖို့ခွန်နှုန်းနှားပြောင်းလဲမှုတွေခွန်ကောက်ခံတာနဲ့ခွန်ဆောင်ခြင်းလုပ်ငန်းဆိုင်ရာမူဝါဒတွေကိုပြည်သူလူထုကိုအသေးစိတ်ရှင်းပြဖို့ မကောင်းတဲ့လေထောက်တွေကိုပြုပြင်ပြီးလုပ်ငန်းတာဝန်တွေကိုရိုးသားဖျောက်မှတ်စွာလုပ်ကိုင်ကြဖို့ကိုကန့်ခန့်အုပ်ချုပ်ရေးကော်မတီကစီးပွားရေးနဲ့ခွန်ကောက်ခံမှုဆိုင်ရာလုပ်ငန်းသင်တန်းစဉ်ရဲဘော်တွေကိုတိုက်တွန်းထားပါတယ်ရှင်။ခုနောက်ဆုံးတင်ပြမယ့်သတင်းကတော့မန်တုံမြို့မှာတအောင်းမြို့နယ်ရဲတပ်ဖွဲ့ကမူရင်စေဝါ3ဆွဲတဲ့မြို့သား3ဦးထပ်မံဖမ်းဆီးရမိတဲ့သတင်းဖြစ်ပါတယ်။ရှမ်းမြောက်ဒေသတအောင်းတမဟာ9နယ်မြေဖြစ်တဲ့နမ်ဆန်ခရိုင်မန်တုံမြို့ကစေကောချေးရွာမှာတောင်မြွနယ်ရဲတပ်ဖွဲ့ကမူရစေဝါ3ဆွဲတဲ့မြို့သား3ဦးကိုထပ်မံဖမ်းဆီးရမိခဲ့တယ်လို့ PSLF TNLA သတင်းနဲ့ပြန်ကြားရေးဌာနကပြောပါရယ်။ဩဂုတ်လ22ရက်နေ့ကအသက်48နှစ်အရွယ်ဦးညီမန်နဲ့အသက်32နှစ်အရွယ်ဦးဆန်မုံကိုနေအိမ်မှာဖမ်းဆီးရမိခဲ့တာလို့ဆိုပါရယ်။အသက်25နှစ်အရွယ်ဦးအချော်ဆိုသူကိုတော့မြို့နယ်ရဲတပ်ဖွဲ့ကရှောင်းတခင်စောင့်ဆိုင်းပြီးစစ်ဆေးနေချိန်ဩဂုတ်လ25ရက်နေ့မနက်7:00အချိန်မှာဖမ်းဆီးရမိခဲ့တာလို့သိရပါတယ်။မူရစေဝါ3ဆွဲသူအမျိုးသား3ဦးကိုတအောင်းမြို့နယ်ရဲတပ်ဖွဲ့ကဖမ်းဆီးထားပြီးမူရစေဝါတိုက်ဖြတ်ရေးဥပဒေနဲ့ညီရေးယူဆောင်ရွက်သွားမယ်လို့ PSLF TNLA သတင်းနဲ့ပြန်ကြားရေးဌာနကအသိပေးပါတယ်။မန်တုံမြို့မှာဩဂုတ်လ23ရက်တုန်းကလည်းအသက်45နှစ်အရွယ်ဒေါက်အိုင်ဆောင်ရဲ့အိမ်ကိုဝင်ရောက်စစ်ဆေးရာကရမစိတ်ကြွဆေးပြား144လုံးနဲ့အတူဖမ်းဆီးရမိခဲ့ပါသေးတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတော့တာဂီနဲ့ကိုခန့်တို့မှပြပို့ထားတာဖြစ်ပါတယ်ရှင
်မင်္ဂလာပါရှင်နက်ဖြန်ဩဂုတ်လ30ရက်နေ့တွင်မိုးလေဝသခန့်မှန်းချက်တွေကတော့ပင်္ဂလာပင်လယ်အော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ပင်္ဂလာပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပြီးအနောက်တောင်မုတ်တုံလေးဟာအာကောင်ရာကနေအာအလွန်ကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြန်မာကန်ယူရန်တချောင်းနဲ့ကမ်းလွန်ပင်လယ်ပြင်တို့မှာတစ်ခါတည်းကမိုးသက်လေးပြင်းကြီးကြာရောက်နိုင်ပြီးလှိုင်းကြီးနိုင်ပါတယ်။မိုးသက်လေးပြင်းကြာစဉ်ရေပြင်းပြင်းပြင်းလေးဟာအနောက်တောင်ဘက်ကနေတနအီကိုမိုင်30ကနေ35မိုင်ခန့်အထိတိုက်ခတ်နိုင်ပါတယ်။မိုးအခြေအနေကတော့စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြားမိုးထစ်ချုံရွာနိုင်ပါတယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်မွန်ပြည်နယ်နဲ့တနင်္သာရီတိုင်းတို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင်
Radio Energy တောတာရှင်များရှင်ကိုဆက်လက်ပြီးတော်လိုင်းကဗျာကဏ္ဍကိုနာဆင်ကြရပါမယ်။အောက်ချင်းမှမစ္စဂီရီအေးသားထားတဲ့ထောက်ပို့ပေးပါလို့အမိရတဲ့ကဗျာလေးကိုလူလက်နေဦးကခန်းစားရုပ်ဖတ်ပေးထားပါတယ်ရှင်
။ထောက်ပို့ပေးပါ။အဖိနှိတ်ခံဘဝနဲ့အသက်ရှင်နေရမယ်အစားဖိနှိတ်သူကိုတံပြန်အန်တုအနိုင်ယူမှုအောင်ပွဲတွေယူမှသူဘဝတံပိုးရှိမယ်အာနာရှင်လူမိုက်တစုရဲ့ဘူကြချဲလဲမှုအောက်မှာကျွန်တပေါက်လိုကြောက်နေမဲ့အစားခေါင်းငုံမခံတော်လှန်တိုက်ခိုက်အသက်ပေးတာမှတို့သမိုင်းလှောက်မယ်လူလူချင်းတံပိုးမထတဲ့အာနာရှင်အောက်ဒူးထောက်အရှုံးပေးမဲ့အစားလူတံပိုးလူကုံတိုက်ခတ်အတွက်ရဲရဲတောက်ရှစ်ထွက်တိုက်ပွဲဝင်ခြင်းဟာဂုံတိတ်ခါပူကြီးမာတယ်မျိုးဆက်တစ်တို့ခင်မှာအာနာရှင်အမြင့်ပြတ်မာရမယ်မျိုးဆက်တို့အနာကတ်မှာအာနာရှင်မျိုးဆက်တုံးမာရမယ်တရေကောင်းတွေအစင်သင့်ရှိတယ်လုံလောက်တဲ့လက်နက်ကိုပဲထောက်ဖို့ပေးကြစမ်းပါအောက်ချင်းမန်မစ္စကီရီ
ရေဒီယို NUG ရဲ့ဒီကနေ့ညထုတ်လွှင့်မှုနောက်ဆုံးအစီအစဉ်မှာစိုက်ပျိုးစည်းပွားတောင်သူစကားသံအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဂျမ်းမတ်စစ်တက်ကကော်မတီကော်မရှင်အမျိုးမျိုးပြောင်းပြီးစီရွက်ဒီနံဖူလုံဖို့ဖိအားပေးနေပေမဲ့ညတောင်သူတွေကတော့ရာမြေတွေကိုစွန့်ခွာလာနေရတဲ့အကြောင်းကိုပို့ပို့ကတင်ဆက်ပေးပါမယ်ရှင
်။ရေဒီယို NUG ကိုနားဆင်နေကြတဲ့ပရိသတ်များရှင်အခုတင်ဆက်ပေးမယ့်အစီအစဉ်ကတော့စိုက်ပျိုးစည်းပွားတောင်သူစကားသံအစီအစဉ်ကိုနားဆင်ကြမှာပါ။အကြံဖတ်စစ်တပ်ကကော်မတီကော်မရှင်အမျိုးမျိုးပြောင်းပြီးစီထွက်ဒီနံပူလုံဖို့ဖိအားပေးနေပေမယ့်အညာတောင်သူတွေကတော့ရာမြေတွေကိုစွန့်ခွာလာနေရပါတယ်။ဒီသတင်းကိုရှင်းညောင်မောင်ကပေးပို့ထားပါတယ်။ အကြံဖတ်စစ်တပ်ကအာဏာသိမ်းပြီးတနှစ်အတွင်းမှာပဲစားသုံးစီဖူလုံဖို့စီထွက်သေးနိုင်တိုးချဲ့စိုက်ပျိုးဖို့အပြင်မရေရာမတည်ကြတဲ့နေကြာကိုစိုက်ဧကတိုးဖို့ပြင်ဆင်ခဲ့တယ်လို့ကောင်စီကနေကော်မရှင်ပြောင်းလဲပြီးနောက်ပိုင်းမှာလဲစားသုံးစီဖူလုံရေးအိမ်မက်ကိုအောင်မြင်အောင်မဆောင်ရွက်နိုင်ပဲဖိအားတွေသာပေးလာပါတယ်စီထွက်သေးနိုင်စိုက်ပျိုးတဲ့တောင်သူတွေမှာတော့တနှစ်ထက်တနှစ်အကျိုးမြတ်တွေဖြစ်မလာပဲပလိုင်းပေါက်နဲ့ဖားကောက်တလို့ဖြစ်နေပြီးတင်းနံစိုက်ပျိုးဖို့ခက်ခဲလာတဲ့အခြေအနေကိုတောင်သူဖွံ့ဖြိုးရေးလုပ်ငန်းတွေကိုလုပ်ကိုင်နေတဲ့တောင်သူခေါင်းဆောင်တဦးကအခုလိုပြောပါတယ်
။ရာသီဥတုအနေနဲ့တော့ဒီနှစ်မိုးအနေနဲ့ကတော့မကွေးမှာဒီနှစ်မိုးကအဆက်မပြတ်ထူးထူးခြားခြားရတဲ့နှစ်လို့ပြောလို့ရပါတယ်။အရင်နှစ်အနေနဲ့ကတော့ကျွန်တော်တောင်သူတွေကသွန်းအားစုဓာမြောဇာစီကတော့ကြီးတယ်။သွန်းအားစုဓာမြောဇာကြီးတဲ့အပြင်လေပါအနေနဲ့ကျွန်တော်တို့ကလောက်သားတွေကလည်းရှားပါတဲ့အတွက်ကြောင့်လေစာပေါက်နေရဲ့လောက်အားကတဲ့ကျွန်တော်တို့အပြက်စည်းတွေပြီးနေရတဲ့အတွက်ကြောင့်တောင်သူတွေမှာသွားစုတွေကတေကကိုကြစေကနှမ်းဆိုရင်ခုနှစ်သိန်းအထက်ရှိပြီးရောမြေဘဲဆိုရင်ဟိုသိန်းထက်မှရှိနေပါတယ်ဟုတ်ကုန်ကြစေကတော့ကျွန်တော်တို့ဒီထူးထူးခြားခြားတက်လာတယ်ဆိုတာကခုနသွားစုမြေဝစာရဲ့နောက်တကအလုံးသမားတွေရဲ့လောက်အားကတွေနဲ့ပတ်သက်လို့ရဲ့ဒါကတော့ကျွန်တော်တို့ထူးခြားခြားကုန်ကြစေတက်ပါတယ်ဘာဖြစ်လို့လဲဆိုတော့ရွာမှာလည်းလူငယ်တွေရဲ့လောက်အားတွေကဆုံးရှုံးနေတာဖြစ်တယ်တကယ်စားပြူကြီးလောက်ကိုက်တဲ့လူတွေကအသက်40အထက်တိဖြစ်ပြီး40အောက်တွေကရေကြီးရမျက်နှာကိုရှင်းပြောင်းလောက်ကန်နေရတွေ့ရပါတယ်ဟုတ
်လေယာဉ်လုပ်ငန်းရဲ့မျိုးဆက်အစ်တွေဖြစ်လာမဲ့တောင်သူသားသမီးတွေဟာဖွံ့ဖြိုးမှုဖြစ်မလာတဲ့လေယာဉ်လုပ်ငန်းကိုစွန့်ခွာနေကြပြီးရာကိုဖတ်တဲ့လေတွေဟာတဖြည်းဖြည်းပြေလျော့လာတာပဲဖြစ်ပါတယ်တီးနံတွေကိုအအောင်မြင်မြင်စားပြူပြီးရင်တင့်တော်တဲ့ဈေးကွက်တစ်ခုကအသင့်ရှိနေဖို့လိုအပ်တာဖြစ်ပေမဲ့လက်ရှိတီးနံဈေးကွက်အခြေအနေကိုဈေးကွက်ကျန်းကျင်သူတို့ကအခုလိုသုံးသပ်ပါတယ
်ဟိုစီတဲ့တီးနံကတော့ခါတိုင်းနေတရာတော့ညီဘေးမှာဆိုရင်တော့ထွက်ပေါက်ကောင်းတယ်ပေါ့လေတရုတ်ကလည်းဟိုတရားဝင်နန်းချောင်းတရားဝင်နန်းချောင်းလေးတွေရောဂျူဂျာဂျူဂျာသွားနေကြတော့ကြတော့အခုနေ့လောက်ကြီးကြီးမချို့ဘူးပေါ့နော်ဒီနေ့ကတော့ဈေးချို့တယ်လို့ပြောရမှာပေါ့ညီဘေးကနောက်ဒီတရုတ်အပြင်ညီဘေးကထိုင်းနေသွားတယ်ပေါ့နော်ထိုင်းရလေအခုလမ်းဘက်ဆက်တွေရေးနေနေခက်ခဲတာလေးပါတယ်ပေါ့နော်အဲကြောင့်ထိုင်းရလေတိတ်မသွားပြစ်ဘူးဒါကြောင့်မို့ပြီးပကုံညံထွက်ပေါက်ကမရှိဘူးပေါ့နော်ပြီးတွင်ဆက်တွေကအဲ့လိုဆိုပေါ်မှာဒီလေရတယ်ကုံညံပိုးတယ်ပေါ့နောက်မနစ်ကဈေးတက်မယ်လို့ထင်ထားတယ်တချို့ဟိုကုန်ရမ်းလေးတွေကလည်းကြံညာလေးရှိတယ်တချို့တလေမှာနောက်ပူလေးဆိုင်တာလည်းဒါကြောင့်ကုန်ရမ်းပိုးတဲ့အတွက်တော့စီထုတ်လုပ်မှုမှာလည်းဟိုရောင်းအားကျတာကျတာကလည်းတချို့ကတော့ဒီစားအုပ်စီလေးတွေအထိုက်လျောက်တင်တွင်းတော့စားအုပ်စီကလည်းဈေးနှုန်းကတက်တာအဲ့အတွက်ကြောင့်နောက်နဘက်ပေါ့နဘက်ကလည်းဟိုပေးဘက်တွေကအရင်ရောင်းကောင်းတဲ့ဈေးလည်းကောင်းတယ်ပေါ့လေအဲပေးဘက်ကောင်းတဲ့အတွက်ဈေးကောင်းတဲ့အတွက်တော့ကုန်ရမ်းဈေးကွက်ကိုထောက်လို့ရတာပေါ့အခုနောက်ပိုင်းမှာဘေးဘက်အစားပေါ့နော်ဘေးဘုတ်ဘက်တွေပါရေးတယ်နိုင်ငံတကာတင်သွင်းတာလေးရှိတော့ဘေးဘက်ကလည်းထင်တယ်လောက်ဈေးမကောင်းတော့ကြတော့အဲဈေးအေးရာတွေအဲစီစက်တွေတိတ်မနေပက်ရတာတွေရောင်းမကောင်းတာတွေဖြစ်တာပေါ့
အကြံဖတ်စစ်တပ်ကစားသုံးစီဖူလုံဖို့ကိုဗစက်ကတဖွားဖွားပြောနေပေမဲ့လေတဖက်လက်နဲ့ကိုကျိုးရှာပြီးစားသုံးစီတွေကိုအိမ်နိုင်ရာရောက်ရောင်းချနေတာဖြစ်လို့ပြည်ရင်းစီထွက်တင်းနံစိုက်ပျိုးထုတ်လုပ်မှုနဲ့စီစက်လုပ်ငန်းတွေဟာဥမော်မလာတော့ပဲလဲပတ်နေတဲ့စီစက်90ရာခိုင်နှုန်းဟာရပ်ဆိုင်းသွားပြီးဖြစ်ပါတယ
်အဖြူစိုက်တဲ့လူနဲ့မြေပဲစိုက်တဲ့လူကပြည်တွင်းစီစည်းကွက်ကိုကြည့်ပြီးရောမှဈေးရတာဖြစ်တယ်ပြည်တွင်းစီစည်းကွက်မှာကနှမ်းစီမြေပဲစီဆိုတဲ့ဈေးကွက်တဲ့စားသုံးစီကလွှမ်းမိုးနေတာဖြစ်တဲ့အတွက်ကြောင့်ဒီအဓိကကျွန်တော်နိုင်ငံရဲ့အနေထားအရာတနိုင်ငံလုံးရဲ့အနေထားအရာဒိုင်းစုံကထွက်တဲ့မြေဘဲတွေနှံ့အဖြူတွေနှံ့အနီတွေဒီစီတွေနဲ့ကိုယ်ကလုံလောက်နေတယ်ဘာလို့လဲစောင်းစီကမဟာရယာဝင်နေတဲ့အတွက်ကြောင့်ဈေးကွက်ပြည့်ရခြင်းဖြစ်တယ်လို့ကျွန်တော်တို့သုံးသပ်လို့ရပါတယ်ဟု
တ်ဒါကြောင့်တောင်သူတွေဟာလေယာမြေတွေမျက်စိတဆုံရှိနေပေမဲ့လည်းတင်းနံစိုက်ပျိုးထုတ်လုပ်တဲ့လုပ်ငန်းတွေကတစ်နှစ်ထက်တစ်နှစ်ပိုပိုပြီးအဆုံးရှုံးနေများလာတဲ့အတွက်စိုက်ပျိုးရင်းနှီးဖို့ဘလို့မှမဖြစ်နိုင်တော့တဲ့အခြေအနေကိုရောက်ရှိလာပါတယ်။အကြံဖက်စစ်တပ်ကကျေးလက်လူလူအများစုမိခိုးနေတဲ့စိုက်ပျိုးရေးလုပ်ငန်းဖွံ့ဖြိုးဖို့အတန်ကောင်းဟင်နေပေမယ့်တကယ့်လက်တွေမှာတော့တောင်သူတွေရဲ့ရာကိုဖတ်တဲ့လေတွေကိုဖဲ့ပစ်လိုက်တယ်လို့တောင်သူတွေဟာရာမြေတွေကိုစွန့်ခွာနေရပြီးမြမစားနေရိတ်ခါဖူလုံရင်ဟာစိုးရိမ်စရာအခြေအနေကိုရောက်ရှိလာပြီးဖြစ်ပါတယ်ရှင်။အခုတင်ဆက်ပေးခဲ့တဲ့မြေပြင်တဲ့အကြောင်းအရာတွေကိုတော့သတင်းတောက်ရှင်ညာမောင်ကပေးပို့ထားတာဖြစ်ပါတယ်ရှင
်ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်တွေကိုခਿੱတရနာလိုက်ပါမယ်ရှင်မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 17.89 MHz ညပိုင်း8နာရီခွဲမှာလိုင်းတူ25မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်ရှင်။ မိသားညီမတွေအစိုးရရဲ့စက်တွေကိုတင်အချက်နဲ့ရုပ်ပြညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်